မြန်မာနိုင်ငံမှာနိုင်ငံတကာသတင်းအေဂျင်စီတစ်ခုဖြစ်တဲ့ Reuters သတင်းဌာနရဲ့မြန်မာသတင်းတောင်နှစ်ဦးဖမ်းဆီးခံထားရတဲ့အခြေအနေကိုဗြိတိန်နေနဲ့အလွန်မဲ့စိုးရိမ်မကင်းဖြစ်နေကြောင်းဗြိတိန်နိုင်ငံသားဝန်ကြီး Boris Johnson ကမနေ့ကသာပြည်နေကပြောကြားခဲ့ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့ကိုရောက်ရှိနေတဲ့ Mr. Johnson ဟာဂျပန်နိုင်ငံသားဝန်ကြီး Taro Kono နဲ့တွေ့ဆုံပြီးပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းရခိုင်ပြည်နယ်အကြောင်းသတင်းရေးသားနေသူတွေဖမ်းဆီးခံရမှုနဲ့ပတ်သက်လို့မြန်မာအစိုးရကိုအခုလိုဝေဖန်ပြောဆိုခဲ့ပါတယ်။
We have already expressed our great concerns to the Burmese government, to the government
in ဆောင်တီးရမှာဖြစ်ကြောင်းပြောဆိုသွားတာဖြစ်ပါတယ်အလားတူဥရောပပါလီမန်ဥက္ကဋ္ဌအန်တိုနီယိုတာဂျန်နီကလည်းမြန်မာနိုင်ငံမှာရိုက်တာသတင်းတောင်နှစ်ဦးလုံးကိုအ мян ဆုံးလွှတ်ပေးဖို့နဲ့သတင်းလွတ်လပ်ခွင့်ကိုအကာအကွယ်ပေးဖို့ဥရောပထိပ်သီးညီလာခံအတွင်းပြောကြားခဲ့ပါတယ်ရိုက်တာသတင်းတောင်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေတွေကိုအဓိကစုံစမ်းရေးသားနေသူတွေဖြစ်ပြီးသူတို့နှစ်ဦးကိုဒူရဲမှုမိုးရံနိုင်ရက်တက်ချက်ကြီးခင်မောင်လင်းတို့နဲ့အတူအင်္ဂါနေ့ကဖမ်းဆီးခဲ့ပြီးမြန်မာနိုင်ငံအစိုးရပြိုဝက်ချက်အဲ့ဥပဒေနဲ့အာဏာပိုင်တွေဘက်ကစွဲချက်တင်ထားတာဖြစ်ပါတယ်ရှင်